The Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်ဩဂုတ်လ4ရက် VOA American တန်ရဲ့တင်ငွေနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်ငွေနေ့ညနေခင်းသတင်းတွေကိုကိုသားညုံနဲ့အတူချိန်ညာပေးသွားမှာဖြစ်ပါတယ်ဟောင်ကောင်မှာတော့ဒီကနေ့ဆန္ဒပြပွဲတစ်ခုဖြစ်ပွားခဲ့ပြီးတော့ဆန္ဒပြတဲ့သူတွေထောင်နဲ့ချီပြီးတော့လမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြပါတယ်။ဖိလစ်ပိုင်မှာတော့ရာသီဥတုဆိုးရတာကြောင့်ကရုတ်တင်ပေါ်၃၀မောက်ခဲ့ပြီးတော့ဒီဆုံးသူဦးရေဟာလည်း25ယောက်ထိရှိသွားပြီဖြစ်ပါတယ်။အမေရိကန်ပြည်တော်စုလေပိုင်း Ohio ပြည်နယ် Dayton မြို့မှာတော့တနက်တော်အားတူကပြစ်ခတ်ခဲ့တာကြောင့်လူ၉ယောက်သေဆုံးသွားခဲ့ပါတယ်။ဒီလိုနောက်ဆုံးရဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါသတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့နိုင်ငံရဲ့ချားမှသွားပြီးတော့အစွန်းရောက်စစ်ပွဲတွေမှာပါဝင်တိုက်ခိုက်တဲ့လူတွေဩစတြေးလျကိုပြန်မလာနိုင်အောင်တာမြင်နိုင်တဲ့ဥပဒေတရားကိုဩစတြေးလျလွှတ်တော်မှာအတည်ပြုပြဋ္ဌာန်းလိုက်တဲ့အပေါ်မှာ
The government now is asking for the support of this parliament to introduce legislation to temporarily exclude
ဩစတြေးလျပြည်ထောင်စုပီတာတက်တန်ပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းအားနဲ့အတူနားဆင်ကြရမှာကတော့ဤပညာအသုံးပြုမှုနဲ့အဝလွန်ယောဂချားမှဆက်ဆံမှုရှိမရှိအိန္ဒိယမှာတနိုင်ငံလုံးအတိုင်းအတာနဲ့ချောကလက်ရောင်အားတွေကောင်းနေတဲ့အကြောင်းနဲ့ကမ္ဘာကြီးပူနွေးလာတာကတဏှာကြောက်တမ်းတွေအပေါ်မှာဘယ်လိုအကျိုးသက်ရောက်မှုတွေရှိနိုင်မှာတလဲ။ဆက်တဲ့သတင်းလွှာတွေကိုနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီသတင်းလွှာတွေမတိုင်ခင်မှာဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါရှင်။
ဟောင်ကောင်မှာတော့ဒီကနေ့ဆန္ဒပြပွဲတွေနှစ်ခုဖြစ်ပွားခဲ့ပြီးတော့ဆန္ဒပြတဲ့သူထောင်နဲ့ချီပြီးလမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြပါတယ်။ဒါဟာမနေ့ဖြန်မှာလုံမဲ့ထွေထွေသပိတ်မတိုင်ခင်မှာဟောင်ကောင်ပြည်သူတွေဘက်ကဆန္ဒပြခဲ့ကြတာပါ။မနေ့စနေနေ့ကလည်းဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ထိတိုက်တွေ့ခဲ့ကြပြီးရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။ဆန္ဒပြတဲ့သူတွေကစင်ရှောဆွေခရိုင်ရဲတပ်ဖွဲ့ရုံးရှိမှာမနေ့စနေနေ့ညကစုဝေးခဲ့ကြပြီးတော့ဆန္ဒပြတဲ့သူဦးရည်ကလည်းတောင်းတဲ့ချီရှိတယ်လို့ခမန်းရပါတယ်။အဲဒီဆန္ဒပြမှုတွင်ရဲကဆန္ဒပြတဲ့သူ20ကိုဖမ်းဆီးလိုက်တယ်လို့လည်းရိုက်တာသတင်းကဖော်ပြပါတယ်။ဆန္ဒပြတဲ့သူတွေဟာမနေ့စနေနေ့ကတော့မုံကုတ်အရက်ကနေခေါလုံးရက်မှာရှိတဲ့ချန်ရှီဖိုးအရက်ကိုချီတက်ဆန္ဒပြကြတာဖြစ်ပြီးတော့အဲဒီနောက်တရုတ်နိုင်ငံကအလဲလာတဲ့ခီးသွားတွေအလာများတဲ့စင်ရှာဆွေလေတာကိုတွားပြီးတော့ဆန္ဒပြခဲ့ကြတာပါဆန္ဒပြပွဲအများစုဟာငြိမ်ငြိမ်ညံ့ညံ့ရှိခဲ့ပြီးမဲ့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုလူစုခွဲဖို့ပြောထားတဲ့အချိန်ကျော်ပြီးတဲ့နောက်မှာတော့ဆန္ဒပြတဲ့သူတွေဘက်ကလူစုမခွဲခဲ့တာကြောင့်ဒီဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ကြားမှာထိတိုက်တွေ့ခဲ့ကြပါတယ်လက်ရှိဟောင်ကောင်မှာဖြစ်နေတဲ့နိုင်ငံရေးပြဿနာပေါ်မှာဟောင်ကောင်အစိုးရဘက်ကကင်တွယ်ဖြေရှင်းပုံကိုမကျေမနက်ဖြစ်ခဲ့ကြပြီးတော့ဟောင်ကောင်အုပ်ချုပ်ရေးဦးကယ်ရီလမ်ကိုလည်းယာရုကနေနှုတ်ထွက်ပေးဖို့ဆန္ဒပြတဲ့သူတွေဘက်ကတောင်းဆိုထားပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံအလေပိုင်းဒေသမှာလေပြင်းထန်ပြီးတော့လှိုင်းကြီးလာကြောင်းမလို့ဂရုမော်တော်၃၀တိတ်မောက်ခဲ့ရမှာသေဆုံးသူအရေအတွက်ဟာ25ဦးထိရှိသွားပြီဖြစ်ပါတယ်6ဦးကတော့ပျောက်ဆုံးနေပြီးတော့ကယ်ဆယ်ရေးသမားတွေကဒီကြမ်းတမ်းလာတဲ့အဲ့ဒီပင်လယ်ပြင်နေရာမှာနောက်ထပ်ရုပ်လောင်းတွေတွေ့မလားရှာဖွေနေကြတယ်လို့ဖိလစ်ပိုင်ရဲကပြောပါတယ်ဂရီမော်ရက်စ်နဲ့အီလိုအီလိုခရိုင်အတွင်းစင်နေတုန်းကရုတ်တရက်လေပြင်းထန်ပြီးတော့ကြီးမားအားကောင်းတဲ့လှိုင်းလုံးတွေကြောင့်မလို့ကတော့မော်တော်တွေတိတ်မောက်ကုန်တာပါအခုရရှိထားတဲ့ရုပ်လောင်းအများစုကတော့ပေါက်သွားတဲ့မော်တော်နှစ်ဆင်းစီကခီးသွားတွေဖြစ်ကြတယ်ဆိုပြီးတော့ဒေသရဲတပ်ဖွဲ့ရဲ့ပြောခွင့်ရသူဂျိုးဆာဗီယက်ကပြောပါတယ်ခီးတဲ့နဲ့မော်တော်ဝန်ထမ်း55ဦးကိုတော့ကယ်ဆယ်ရမိထားပါတယ်တတိယမော်တော်ကတော့ခီးတဲ့တင်ဆောင်တာမရှိပါဘူးအဲဒါကမော်တော်ဝန်ထမ်း4ဦးလုံးကိုလည်းအသက်ရှင်ရဲ့ကယ်ဆယ်ရမိတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်အသက်ရှင်ကျန်ရစ်သူတွေရဲ့ပြောရတော့မော်တော်ခီးစဉ်အလေလောက်မှာကောင်းငင်မြေဟာရုတ်တရက်ကြီးမဲမောင်လာပြီးတော့လေပြင်းတိုက်ခတ်ရာကနေပြီးတော့သူတို့တင်မောတွေတိတ်မောက်ကုန်တာလို့သိရပါတယ်။ရာသီဥတုဆိုးလာတာကြောင့်မော်တော်20နောက်ပြန်လှည့်နေတဲ့ချိန်၃နာရီမှာနောက်ထပ်တတိယမော်တော်ကပင်လယ်ပြင်ကိုဘာကြောင့်ထွက်ရလဲဆိုတာကိုတော့အာနာဘနီကစုံစမ်းနေပါတယ်။ဖိလစ်ပိုင်ရှိဘက်ကမ်းရိုးတန်းမှာမုတ်တုံမိုးနဲ့လေပြင်းတိုက်တာတွေလေပြင်းကြောင့်မလို့မီးပြိုနိုင်တာတွေနဲ့ရာသီဥတုဆိုးလာနိုင်ခြေရှိတာတွေဆိုတာတွေကိုမြို့ဒေသဌာနကတော့ကြိုတင်သတိပေးထားပါတယ်။
အင်ဒိုနီးရှားနိုင်ငံဂျာဗာချွန်းဘော်ကလျှက်စစ်ဓာအပီးဆက်ယုံတချို့မှာဓာအဖြတ်မြှုပ်မှုပြဿနာဖြစ်ခဲ့တာကြောင့် မြို့တော်ဂျကာတာနဲ့အနီးအနားကပြည်နယ်တွေမှာလျှက်စစ်တပ်အားတွေပြတ်တောက်သွားခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ PLN လျှက်စစ်တပ်အဖွဲ့ကုမ္ပဏီကဒီကနေ့ကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။အင်ဒိုနီးရှားဒေသစံတော်ချိန်ဒီကနေ့နေ့လယ် 12:00မှာယထာစီးနေကြတဲ့ခီးတွေကိုလည်းယထာတွေဘောကနေကယ်ထုတ်ခဲ့ရတယ်လို့ကုမ္ပဏီကပြောပါတယ်။ ဂျကာတာ မြို့နေရာတော်များများမှာမီးပြတ်သွားခဲ့တာကြောင့်တချို့ရုံးတွေဈေးဝယ်စင်တာတွေနဲ့နေအိမ်တိုက်ခန်းတွေလည်းမီးစက်တွေနိုးခဲ့ရပါတယ်။ဂျကာတာနဲ့အနီးအနားတစ်ဝိုက်ကဒေသတွေမှာလူဦးရေတန်း100လောက်နေထိုင်တာဖြစ်ပါတယ်။လျှက်စစ်တပ်အားထုတ်လုပ်ဖြန့်ပြီးတဲ့နေရာတစ်ခုမှာပြဿနာဖြစ်ခဲ့တဲ့အတွက်အရှိကနေအနောက်ဘက်ကိုလျှက်စစ်တပ်အားပို့ဆောင်တာတွေလုပ်လို့မရပဲဖြစ်ခဲ့တာလို့ PLN ကုမ္ပဏီကပြောပေမဲ့ဘာဆိုတာကိုတော့အတိအကျပြောဆိုသွားခြင်းမရှိခဲ့ပါဘူး။ဒါမဲ့လည်းဂျကာတာနိုင်ငံကလေဆိပ်ကတော့ဒီအရန်အသင့်ပြင်ထားတဲ့မီးစက်တွေလို့ပြီးအလုပ်လုပ်နေတာကြောင့်လေရင်အတက်ဆင်းနေတဲ့လေဆိပ်လုပ်ငန်းတွေကိုပုံမှန်တိုင်းဆက်လက်ဆောင်ရွက်နေတယ်လို့လေဆိပ်တာဝန်ရှိသူတဦးကပြောကြားလိုက်ပါတယ်။ဒါပြင်ဂျကာတာမှာရှိတဲ့ဆေးရုံတွေလည်းပုံမှန်တိုင်းပဲလုပ်ဆောင်
satin like Pipari. Disunu Wemaro, the Maima, American yet she jazzon sepego, Sontana, the voting jetty yet Tola, Nainelu, Nefaslunga, Yinu Piosuare. The voting jettyago, Sonta y Lula Mugu, Taliban Pekka Piazani, Vio, Chino Pekale, common at the voting jet to ascend the Pini Visuvi, American Sizanina, Muzami Kalizeka, to Dalumukuema Yuare. American Taliban Napasunga, the voting jabba, Jangari Boma, Nale Mu Lemani and Nitamale Shinuare, Taliban Pagaro did the voting jama, Afghan Negani will Nangaja Tapuri, a 2-3 American Tapuri, Tokwa, Zoyu, Lulaware, a piano appear, Piba Nanganigu, Jampa Warasu, Sanjin Egu, Afghan Biboma, Quimapu, Rupaga, Gri, Biware, American Nine Mu Kaliza Pagaro, Shimi Jaga Alum, Hobau, Nina the voting jet to a Josani appear, Tasso, the voting jama Hobau. Afghan Yuomanga Tapuri Tishiniraga, a Chini Yala Pibio, Tasso Mugale, Chini Bomawe Mudi Mawalu, American Air Talibanu, Shichi Mia Sunuwe Masaki in Limawe, Tuya Tweda Lumukuyama Yigare, American Hinaye Muga, Chini Boma Mudi Resue, Tonone, Tweda Majita Muguro, Taliban the Bom Puebaga, Machimana Pisi, Lule, Taliban and Nizad Rinjimitiga Piovarek.
ဒီရေမရီတန်တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6:00ခွဲကနေ8:00ထိ အရန်နိုင်ငံတချို့ကိုယင်းနေခိုးထုတ်နေတဲ့မိဘကယင်းနေတင်သမောဒဇင်းကိုအီရန်ဒေါ်လာရဲ့စောင့်တက်ကဖမ်းဆီးလိုက်တယ်လို့အီရန်အစိုးရပိုင်းရုပ်သံလိုင်းကတင်းနေကြေညာလိုက်ပါတယ်။ဒါပြင်တင်မောမှာပါတဲ့တင်မောသားခုနှစ်ယောက်ကိုလည်းဖမ်းဆီးထားတယ်လို့ပြောပါတယ်။အီရန်အီရန်ဒေါ်လာရဲ့စောင့်တက်ရဲ့ရေတပ်ကပါရှန်ပင်လယ်ကွေးထဲမှာတချို့အရန်နိုင်ငံတွေအတွက်ယင်းနေခိုးထုတ်နေတဲ့မိဘကယင်းန Kerava. D. Yenan de Moha, Yenan Lita, Bang Quanatin Lago, Ten Sound Tabi, Demo, Ma, Pala, Nangan Zonga, Demo da Conyagule, Pansi Tain Tare, Lupiovare. Big Lagale, Iran Nanga, the Britain and Land learned to Tare, Yenan de Moho. Pele Yonsaya Lina, Messime Sigan, Chupau de Sobido, Homus Yella Jama, Pansi Tain Gabido. Now the Zingo, the baby of Yan Lokabar.
Syrian and Nomio by a dip pinema, Pika Yasemu, Jinarepo, American Pionzuga, Juzulai Bare, Arinia Ha, Syria Tabonia, not so Chico Maganemi Kule Pibare, Syria Ma Jatari Najata Saunugu, Decatari, Japiame, Subro, American, Ningajetana, Jinajama, Popia Bashiware, Pika Nidonga Yatari, Pika Yasegu, Piale the Botuni Jabu, Turkey, Rasharu, Buang Juba, Niragule, Chiju Tabare. Syria Brebicardre, Syria Pishin and Mamahopene, Syria the Dime Bilonye and Nagane, Tiny Begin and Muslushin, Nanga Nilanga, Pishin Pina Limelu, American and Jay Tanaya Tupian Jama, Popia Bashivare, Syrian and Nomio Banga, Japa Sipori John, Yata Jane Chibio, Tisonga Bido, Taunechi, Oin Sokwa, Tapi Nijavare, Syria Brebicago, Ninjan and Nanga Nia, Tara, Pito, Pishin and Muya, Syria Kurame, Usone, Nanga Lungans and Kupila Zibu, Kulatamga, Tukusle, Gil Pedersen, Yelungangule, Select Tokanja, American Jama Bashivare.
မရညာမြောင်စုလေပိုင်းအိုဟိုင်းအိုပြည်နယ်ဒေတန်မြို့မှာတနက်သမားတအူးကပြစ်ခတ်ခဲ့တာကြောင့်လူ600ယောက်သေဆုံးပြီး16ယောက်ဒဏ်ရာရသွားခဲ့ပါတယ်ဒေသစံတော်ချိန်စနေနေ့ည9:00ကြောတနင်္ဂနွေနေ့မနက်တနားရီလောက်ကအခုလိုပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်ဒီပြစ်ခတ်မှုစဖြစ်တဲ့ချိန်မှာအဲ့ဒီနီနာမှာရဲတပ်ဖွဲ့ဝင်တွေရှိနေတာကြောင့်ရဲတပ်ဖွဲ့ကလည်းဒီပြစ်ခတ်မှု ပြောပေမဲ့တနက်သမားဘသူဘဝဖြစ်တယ်ဆိုတာကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူးဒါပြင်ပြည်တော်စုစုံစမ်းစစ်ဆေးဘီရိုး FBI ကလည်းဒီမှုနဲ့ပတ်သက်ပြီးတော့ကူညီဆောင်ရွက်နေတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်ဒေတန်မြို့ကဖြောပြေးလုပ်ငန်းရှိတဲ့
ကယ်ရိုက်ချက်တံပြူပွဲတော်အတွင်းမှာတနက်သမားတို့ကပြစ်ခတ်ခဲ့လို့လူ၃ယောက်သေဆုံးခဲ့ပါတယ်ခင်ဗျာအမေရိကန်ပြည်သူစုတက်ဆက်စ်ပြည်နယ်ကနေဆက်မြို့အယ်ပတ်ဆူမှာဈေးဆိုင်တန်ဝင်တစ်ခုမှာဆင်းနေတော့ကလူစုလူဝေးအတွင်းပြစ်ခတ်မှုဖြစ်တာကြောင့်မလို့လူအများပြားသေဆုံးပြီးတော့တူဦးကိုတော့ဖမ်းဆီးထားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်အမေရိကန်ပြည်သူသတင်းဌာန MSNBC ကတော့အနည်းဆုံ ပြုနိုင်သေးပါဘူး။မြို့ရဲ့ရှေ့ဘက်ချမ်းမှာရှိတဲ့ Silio Vista Mall ဈေးဆိုင်တန်းရဲ့ဆောင်းအုံအနီးမှာပြစ်ခတ်မှုဖြစ်တာလို့ဖြစ်တယ်လို့ဒေသစံတော်ချုပ်နေ့လယ်17နာရီလောက်မှာရဲတပ်ဖွဲ့ကလည်းဖုံးခေါ်စုမှုတွေလက်ခံရရှိခဲ့ပါတယ်။ရဲတပ်ဖွဲ့ရဲ့ပြောခွင့်ရသူဖြစ်တဲ့အရီကီကာရီယူကတော့ဒီတနတ်သမားကိုဖမ်းဆီးထားပြီးဖြစ်တဲ့အကြောင်းပြောပါရယ်တနတ်သမားဖြစ်တန်တရားရှိသူကတော့အသက်22နှစ်အရွယ်မျိုးသား Patrick Crucius ဆိုပြီးတော့သတင်းတွေမှာဖော်ပြနေကြပြီမဲ့ရဲဘက်ကတော့အတိမပြုနိုင်သေးပါဘူး Apple Sue ရဲ့မြို့တော်ဝင် Dimago ကတော့တန်တရားရှိသူ၃ဦးကိုဖမ်းဆီးထားတယ်လို့ပြောတဲ့အကြောင်း Apple Sue Times ကဖော်ပြပါရယ်ဒါပေမဲ့လို့ရဲတပ်ဖွဲ့ပြောခွင့်ရသူ Robert Gomez ကတော့တနတ်သမားတူတယ်လို့ရဲဘက်ကယုံကြည်ထားပြီးတော့အဲ့ဒီအမျိုးသားကိုလည်းဖမ်းဆီးထားပြီးဖြစ်တဲ့အကြောင်းသတင်းစာကိုထပ်ပြီးတော့ပြောဆိုထားပါရယ်ရိုက်ဖယ်တရန်နဲ့ပြစ်ခတ်ခဲ့တာလို့ရဲတပ်ဖွဲ့ပြောခွင့်ရရဲ့ပြောကိုကူကားပြီးတော့ Alpha Sue Times ကဖော်ပြပါတယ်နယူးဂျာစီကသူ့ပိုင် Golf Queen ကိုရောက်နေတဲ့သမ္မတ Donald Trump ကိုပြစ်ခတ်မှုအကြောင်းသိပေးထားပြီးအခြေအနေကိုအနီးကပ်စောင့်ကြည့်နေတဲ့အကြောင်းလည်းအိမ်ပြီးတော့ပြောခွင့်ရသူကပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ပြောပြပေးခဲ့တာပါရှင်။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆက်မြင်နာဖြစ်တဲ့ burmese.voanews.com ကနေကျမတို့အခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းစာတွေကိုတင်ဆက်ပေးကြပါမယ်။နိုင်ငံရဲ့ခြားကိုသွားပြီးတော့အစွန်းရောက်စစ်ပွဲတွေမှာဝင်ရောက်တိုက်ခိုက်နေသူတွေဩစတြေးလျကိုပြန်မလာနိုင်အောင်တားမြစ်နိုင်တဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးဆိုင်ရာဥပဒေသေးတစ်ရပ်ကိုဩစတြေးလျလွှတ်တော်မှအတည်ပြုပြဋ္ဌာန်းလိုက်ပါတယ်။ဒီဥပဒေကြောင့်ဩစတြေးလျနိုင်ငံအတွင်းမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုကာကွယ်နိုင်မှာဖြစ်တယ်လို့အစိုးရကပြောပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေအတွက်ပါထည့်သွင်းမစင်စားရင်တော့နိုင်ငံတွင်းအစွန်းရောက်အန္တရာယ်ပိုတူးလာနိုင်တယ်လို့လည်းကြွန့်ကျင်သူတွေကပြောပါတယ်။ဖီးလ်မာဆယ်ဆစ်ဒနီမျိုးကပေးပို့တဲ့သတင်းကိုကိုညံဝင်းရောင်ကပြောပြပေးပါရှင်
။အခုပြဋ္ဌာန်းလိုက်တဲ့ဥပဒေသစ်ကဩစတြေးလျကိုပြန်လာကြမဲ့နိုင်ငံသားရောက်တိုက်ခိုက်ရေးသမားတွေရဲ့အဝင်ထွက်ကိစ္စကင်တွေရမှာထောင်လိုက်ရေးတွေအတွက်အချိန်ပိုရလာစီမှာဖြစ်တယ်လို့ဩစတြေးလျအစိုးရကပြောပါတယ်။ပြန်လာမဲ့ဩစတြေးလျနိုင်ငံသားတဦးဟာလူညုံရေးအတွက်အန္တရာယ်ရှိတယ်လို့ယူဆခံရရင်သူ့ကိုအစိုးရကနှစ်နှစ်အထိတားမြစ်ပိုင်ခွင့်ရှိတယ်လို့ဥပဒေကခွင့်ပြုထားတာပါ။ဩစတြေးလျနိုင်ငံသား230လောက်အီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာစစ်သွေးကြအုပ်စုတွေဝင်ရောက်ကူညီတိုက်ခိုက်နေတယ်လို့ခန့်မှန်းထားပြီးသူတို့တဲက40လောက်ဟာနိုင်ငံလေးကိုပြန်ရောက်နေကြတယ်လို့ယူဆရပါတယ်။သူတို့နဲ့အတူအန္တရာယ်ရှိတဲ့အစွန်းရောက်အတွေးအခေါ်တွေသာမကတိုက်ခိုက်ရေးစွမ်းရည်တွေပါပါလာတာကြောင့်စိုးရိမ်မှုတွေတိုးနေကြတာပါ။ဩစတြေးလျပြန်လာကြတဲ့စစ်သွေးကြတွေဟာသွေးထွက်တန်ရုံမှုနဲ့အကြမ်းဖက်မှုတွေလုံနိုင်စွမ်းရှိတယ်ဆိုတာပြသခဲ့ကြုံမကမာကျောတဲ့နှလုံးသားရှိကြသူတွေလည်းဖြစ်တယ်လို့လွှတ်တော်အမတ်အန်ဒရူးဟက်စတီကပြောပါတယ်။အခုလိုဩစတြေးလျမှာပြဋ္ဌာန်းလိုက်တဲ့ဥပဒေသစ်ဟာဗြိတိန်နိုင်ငံမှာပြဋ္ဌာန်းထားတဲ့ဥပဒေနဲ့အတူတူပဲလို့ဆိုပါတယ်။ဒီဥပဒေသစ်ကပြည်သူလူထုအတွက်ပို့ပြီးလုံခြုံမှုရလာစေမယ်လို့ပြည်ထောင်စုဝန်ကြီးပီတာဒတ်တန်ကပြောပါတယ
် The government now is asking for the support of this parliament to introduce legislation to temporarily exclude those people who
ဩစတြေးလျနိုင်ငံထဲမှာစုလိုက်ပြုံလိုက်တေချေစေမဲ့ဖြစ်ရမျိုးဖန်တီးနိုင်တယ်လို့ကျွန်တော်တို့ယုံကြည်ထားသူတွေကိုယာယီအားဖြင့်တားမြစ်နိုင်권ရှိတဲ့ဥပဒေကိုပြဋ္ဌာန်းနိုင်တဲ့အတွက်
ဒီဥပဒေတွေဟာဒုက္ခသည်စခန်းတွေမှာထိန်းသိမ်းတာခံရတဲ့အမျိုးသမီးနဲ့ကလေးငယ်တွေပေါ်အများအပြားတရားမှုရှိစေမှာဖြစ်တယ်လို့ဩစတြေးလျဘုအစိုးရရဲတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတဲ့အစွန်းရဝါရဇွဲအကြံဖက်မှုအရေးကိန်းတွဲဆောင်ရွက်နေသူမစ္စတာဂရော့စ်မန်ကပြောပါတယ်။ လူတွေကိုဒုက္ခသည်စခန်းကဆင်းရဲတဲ့အခြေအနေတွေတွန်းပို့တာဟာဩစတြေးလျနိုင်ငံပေါ်မကျေနပ်မှုတွေပိုတိုးလာစေပြီးအစွန်းရောက်ဆန့်ကျင်လူစိတ်ကိုပိုကြီးထွားလာစေတာဖြစ်တယ်လို့သူမကပြောပါတယ်။နိုင်ငံရဲ့ဦးဆောင်ဥပဒေပညာရှင်တွေပါတဲ့ဩစတြေးလျဥပဒေကောင်စီကလည်းအခုပြဋ္ဌာန်းလိုက်တဲ့ဥပဒေဟာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့ကိုက်ညီမှုမရှိနိုင်ဘူးလို့ဆိုပါတယ်။ဒီ
ဒီကြားစဉ်းစားဆုံးပြတ်သွားဖို့ရှိတယ်လို့ပြောပါရခင်ဗျာ။ကိုညာဝင်းအောင်ပြောပြခဲ့တာပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာနှီးပညာအသုံးပြုရတဲ့အဝလွန်ယောဂဂျာမာဆက်ဆက်မှုရှိမရှိဆိုတာကိုကြည့်ကြအောင်ပါရှင်။ လက်ကင်မိုဘိုင်းဖုန်းတက်ဘလက်တွေလက်တော့ကွန်ပျူတာလိုဒီဂျစ်တယ်ပစ္စည်းတွေအသုံးပြုရတာကနေလူမှုကွန်ရက်ပုံစံမျိုးစုံရှိနေရတဲ့ဟာဒီကနေ့ခေတ်သစ်ကဘာကြီးမှာအရင်ဘယ်တော့ကနေမှမတူများပြားလွန်လှပါတယ်။နေရာတိုင်းမှာနှီးပညာအသုံးပြုမှုတွေတွင်ကျလာတာနဲ့အမျှလူတွေဟာလည်းပို့ပြီးတော့ဝလာကြတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။နှီးပညာအသုံးပြုမှုနဲ့အဝလွန်ယောဂဂျာဆက်ဆက်မှုရှိမရှိ Stedley people at Rinwago Kutanyunga Pyopya Pivame.
Yumukuya Seminary Toine Chin Belu Kongwa Lelu Twimi Bubala. Tima Tombia Muna Sine Ono Twin Neuro Sere Lilare Pinashin Lepie, Sipina Sena to the Dulepite, Richard Loops Garo, Digital Nipinya Pisi Musum Tom Chin Konaha, Awalo Yogan Sasani Lu Pyware.
We see a pretty interesting bump in rates of obesity and in childhood obesity.
Yoyo phone ni sa asin ne smartphone ni pyaung tong la ja de khin ma awalon yoga phit pwa mu nong ne khle de awalon mu nong ti ti ta ta to la da ko sai win sa sa twi ya ba de phone ni ma ni pinya de po pi kaung la da chaung ma
atat 18 ni ne 23 ni ja ta ku yue lu nge 132 u ko sit tan yu ka da ma phone ne a chat pi message win la da ko ba ne chain law thri tha mi le so ya mi gung myo ga ni khana ko le chain ba law shi ni le so ya de ko mi ba de.
We found that those who reported multitasking more frequently with their devices.
In Myanmar, we found that those who reported multitasking more frequently with their devices.
In Myanmar, we found that those who reported multitasking more frequently with their devices. Did Kamale, Lumukuya, Tomiadu Riha, Asada Bagu, Putenu Jarago, through your own of Lusha Murigani, Duya Lusuari.
We found a relationship whereby those who are high and medium multitasking had
Digital Nibinya Muzon, the Biane Tonya Duriha, Asada on a Badade, Ona Lonsa, Lunshamu, Pomiabi, Say Tetumu, Pisin, and Say Banimaro, Lushamu Nera, Duyavare, Dilu Luriha, the Chani Arimale, and Luregu.
စိတ်တိမ်ညွတ်မှုများနိုင်တယ်ဆိုတာအောင်းစရာမရှိနိုင်ပါဘူးဒီဂျစ်တယ်ပစ္စည်းမျိုးစုံသုံးပြီးတော့အချိန်ကုန်ကြသူတွေမှာစိတ်ထိန်းချုပ်မှုအားနည်းနိုင်သလားသူရဲ့အုံနောက်ဖွံ့ဖြိုးမှုကိုထိခိုက်နိုင်သလားဒါမှမဟုတ်အုံနောက်ဖွံ့ဖြိုးမှုပေါ်မူတည်ပြီးတော့ဒီဂျစ်တယ်ပစ္စည်းအသုံးပြုမှုပုံများစရာလားဆိုတာတွေကိုတော့သူတည်တည်တွေသိချာမသိရသေးပါဘူးသူတည်တည်လူ့စ်ကတော့အဝါလုံးယောဂါကြ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA မြန်မာပိုင်းရဲ့တနင်္လာနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ် အိန္ဒိယနိုင်ငံအတွင်းကကျေးလက်ဒေသအပါအဝင်တနိုင်ငံလုံးအတိုင်းအတာနဲ့ချောကလက်ရောင်းအားကောင်းနေရာကြောင့် Mondelez International နဲ့ Nestle လိုနိုင်ငံတကာကုမ္ပဏီကြီးတွေကတိတ်မများလာသေးပေမဲ့အနာဂတ်မှာအလားအလာကောင်းတဲ့အိန္ဒိယဈေးကွက်မှာယင်းနှိမ့်ညွန့်မှုတွေကိုတိုးချဲ့လှုံ့ဆော်လာကြပါတယ်။ဒီအကြောင်းကို Writer စတင်းသော Havovi Kupa ရဲ့သတင်းကိုကိုဇော်ဝင်းနိုင်ငံတင်ပြပေးပါမယ်ရှင်။
အိန္ဒိယနိုင်ငံတဝန်းလူကြီးလူငယ်မရွေးအရွယ်အစားအဆုံကချောကလက်ကိုတက်မက်စွာဝယ်ဆလာနေကြတာကြောင့်နိုင်ငံတကာကုမ္ပဏီကြီးတွေကလည်းဒါကိုသတိထားမိလာနေပါပြီ။တော်ရော့မြို့မှာပါရှိတဲ့ဈေးဆိုင်တွေမှာနိုင်ငံတကာကနာမည်ကြီးကက်ဘူရီကုမ္ပဏီကထုတ်တဲ့ချောကလက်တွေဟာအမေရိကန်ဒေါ်လာ2ဒေါ်လာနဲ့ညီမျှတဲ့ဈေးနဲ့ရောင်းချနေပေမဲ့ရောင်းကောင်းနေတဲ့အကြောင်းရိုက်တာသတင်းတောက်စစ်တပ်ကဗာလီကပြောပါတယ်
We are standing in front of Friend Store, whose owner Nitin tells me that they have started stocking Cadbury Silk.
So now, who's your niya ga? Zizai Panshin Nitin ga through sa ma no ne lute Cadbury chocolate piyongu sa yong chale chinga sa biro. Luri ga ei temu re gu be lawe sa ni jare lu piyo wale. Lawe sa duri ha atan nasa ngani ne te longan ngui duenga duri piyare.
India ma chocolate amya zong tolu de company ha. American nga Illinois bine che sa Cadbury chocolate di tolu de. Mondelez company ဖြစ်ပြီးသူကလက်ရှိဈေးကွက်ရဲ့66ရာခိုင်နှုန်းကိုပိုင်ဆိုင်ထားပြီးသူ့နောက်မှာ Nestle နဲ့ Ferrero တို့လိုက်ပါတယ်။သူတို့ရဲ့ဈေးကွက်ကြီးထွားမှုကိုထိန်းထားနိုင်ဖို့ Mondelez company ကအခုနှစ်အတွက်ရင်းနှီးမြှုပ်နှံဖို့ရထားတဲ့ American Dollar တန်150တဲကအများစုကိုအိန္ဒိယကျေးလက်ဒေသတွေမှာတုံးဆွဲသွားဖို့စီစဉ်ထားပါတယ်။ Mondelez ကကုန်ပစ္စည်းအစ်စ်တွေကိုလည်းထုတ်လုပ်နေတာပါ။ပြီးခဲ့တဲ့လတုန်းကတခြားတဲ့နည်းတဲ့ချောကလက်ဘားတွေစတင်ထုတ်လုပ်ပါတယ်။စီဂျိုယောဂတဲ့900ခန်းလုံးရှိနေတဲ့အိန္ဒိယမှာကျန်းမာရေးနဲ့ပုံညီညွတ်တဲ့အစာကိုထုတ်လုပ်တယ်ဆိုတဲ့သဘောပါ။ဒါပြင်ကုမ္ပဏီရဲ့ဒစိပ်ပါအအေးကံဘူးတွေစတိုးဆိုင်တွေကိုဖြန့်ဝေပေးနေပြီးဘောလိဝုဒ်စတိုင်ခန်းထားတဲ့ကြော်ညာတွေနဲ့ဈေးကွက်ထဲကိုထိုးဖောက်နေပါတယ်။ဒါနဲ့ပတ်သက်လို့ရိုက်တာသတင်းတောက်စစ်တပ်ကာဗာလီဆက်ပြောတာကတော့
This is where companies think their next market growth is even faster than China.Last year urban and rural consumers
Nagama Ziko chi thwa la mu nong ga India ma phit pi lo tyauk pi det daw ma po myan me lo khan man tha ja ba de. Manit ga so yin do Toyo myu ba chocolate we sa de nong ga 15 yan gan nong jor tet twa ke ba de. Da ga ba ma a myan song to tet de nong ma.
Manit ga India ta nang gan long ma chocolate we sa de pamana ga $1.6 billion shi ke ba de. Da ba me American ne we sa de $16.2 billion de sa yin do a taw le nae ni ba de. Da ba me le American ne lu u ye 4 sa law mya de India maချောကလက်ဝယ်စားတဲ့နှုန်းဆက်လက်တိုးတက်နေမယ်လို့ Mondelez လို့ကုမ္ပဏီတွေကမျှော်လင့်နေကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ပါရှင်အခုဆက်ပြီးတော့ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာသတင်းလွှာတပုတ်ကိုနှဆင်ရပါမယ်ကဘာပေါ်ကတန်နာကောင်တွေရဲ့60ရာခိုင်နှုန်းလောက်ဟာအပူချိန်မြင့်တက်လာတာကြောင့်ထိခိုက်နေရတယ်လို့ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Reef Resilience Network ကပြောဆိုထားပါတယ်အိန္ဒိယသမုဒ္ဒရာထဲကတန်နာကောင်တွေကိုအပူလိုင်းနှစ်ခုရိုက်ခတ်တာကြောင့်ပျက်စီးရတာတွေကိုသုတေသနစစ်တမ်းအသစ်ကဖော်ပြထားပါတယ် VOA သတင်းတောက် Kevin Inoshi သတင်းကိုမတ်သိင်ထိုက်ကပြောပြပေးပါမယ်ရှင်
2015ခုနှစ်နဲ့2016ခုနှစ်အတွင်းအယ်နီညိုရာသီဥတုကြောင့်ကမ္ဘာတောင်ဘက်ချမ်းမှာအပူလှိုင်းအသွားအပြန်ရိုက်ခတ်ခံခဲ့ရပါတယ်။ပူနွေးတဲ့ရာသီနှစ်ကြိမ်ရိုက်ခတ်ခံရတာကြောင့်အိန္ဒိယသမုဒ္ဒရာထဲကထိခိုက်လွယ်တဲ့တန်တာကြောက်တန်းစနစ်တွေကိုတိတိတသာပျက်စီးစေခဲ့ပါတယ်။ Specially ဒေတာပင်လယ်ပြင်ထိမ့်သိမ့်ရေးအဖွဲ့ကလီယိုဘာရက်ကအခုလိုပြောပါတယ်။
We lost up to 50% of our corals.
လွန်ခဲ့တဲ့3နှစ် 2016 ခုနှစ်တုန်းကတန်နာကောင်တွေရဲ့50ရာခိုင်နှုန်းကျော်ဆုံးရှုံးခဲ့ရပါတယ်။အထူးသဖြင့်တော့ branch တန်နာကောင်တွေဖြစ်ပါတယ်။ဥပမာအနေနဲ့ပြောရရင် Acropora မျိုးစိတ်တွေဖြစ်ပါတယ်
။ Acropora တန်နာကောင်တွေဟာကြောက်တန်းတွေတိဆောက်ရေးမှာအရေးကြီးပါတယ်။ရာသီဥတုမပြောင်းလဲဘဲနဲ့လည်းအပူလှိုင်းတွေဖြစ်တတ်ပြီးတန်တာကြောက်တန်းတွေကတော့ပြန်လဲကောင်းမွန်လာဖို့နှစ်နဲ့ချီအချိန်ယူရပါတယ်။ဒါပေမဲ့လည်းရာသီဥတုပြောင်းလဲမှုအခြေအနေတစ်ကြောင်အပူလှိုင်းတွေမကြာခဏဖြစ်တတ်ပြီးပိုပြီးလဲပြင်းထန်လာတယ်လို့ Zoological Society of London က Catherine Head ကပြောပါတယ်
။ So these heat waves become more frequent
ကမ်းလန်းထားတဲ့အချိန်အပူလှိုင်းတွေဖြစ်ပေါ်တဲ့အချိန်ကြီးပိုပြီးတော့များလာမယ်ဆိုရင်တော့ကြောက်တန်းတွေပြန်ပြီးကောင်းမွန်လာရဲ့အတွက်ခွင့်လန်းလဲရှိတော့မှာမဟုတ်ပါဘူး။
အပူလိုင်းတွေဇက်တက်ရက်ခတ်မှုကြောင့်အိန္ဒိယသမုဒ္ဒရာတဲကပျက်စီးရမှုတွေကိုမကြာခင်ကတိုက်တာခဲ့ကြတဲ့သုတေသနအဖွဲ့မှ head လဲပါဝင်ခဲ့တာပါ။
The Staghorn corals for instance which are
အတက်လက်တွေများတဲ့မျိုးစိတ်လို့သိကြတဲ့ Staghorn တန်တာကောင်မျိုးစိတ်တွေအတွက်ဆိုရင်ပိုးပြီးတော့ထိကက်တက်ရောက်မှုရှိနေပါတယ်။ဒီအပူလိုင်းတွေကြောင့် Staghorn တန်တာကောင်တွေရဲ့86ရာခိုင်နှုန်းပေါ်မှာတက်ရောက်မှုပိုရှိပြီးတော့ Tamare Tanda Gauni Pomaro, Tikanghua, Nebare.
Tanda Gauni Social Yaraka, Tamotia Dwin Shentan Nitai Nine Mukwe, Pamana, Titi Data, Social Yade, Taboshipi, Dago Soye Nijaraba, Catherine Hedka, Akulu, Biobare.
So we will see a reduction in the diversity.
Chowdame Boma, Miko Jessadare, Marine, Joey Madrisa, Mukwe. ကျောင်းတန်းတွေတိဆောက်မှုပုံစံကိုကြည့်ရင်လည်းခက်ခဲရှုပ်ထွေးမှုတိတ်မရှိတော့ပါဘူး။တချို့တန်တာကောင်တွေကကျောက်ဆမ်ကာဗွန်နိတ်ဓာတ်ပေါင်းပိုးပြီးတော့ထုတ်ပါတယ်။ဒါကြောင့်ကျောက်တန်းတိဆောက်မှုပုံစံဟာတကယ်အမျိုးဆုံးပြီးရှုပ်ထွေးတယ်လို့စိတ်ဝင်စားဖို့လည်းကောင်းတာပါ။ရှေးအောက်ကျောက်တန်းတွေပျက်စီးလာတာကိုပြန်လည်ပြုပြင်နိုင်ရေမလုပ်ဘူးဆိုရင်တော့တဖြည်းဖြည်းနဲ့တန်တာကျောက်တန်
perhaps reefs may go functionally extinct.
Let's see, Dana, Gabon Tolumu, Dan Sashi, Nimes, or no, Natangas, Pieniloma, Yel, Dana, Jok Dandri, Piausong Tuan, Nesra, Kaman Piosu, Jedri, Leshiba, Tigero Jamaru Nine, Benayan Nineveh, Pujango, Nick Degree of Tainta Nangodre, Yadiru, Jonah Musaya, Bari the Bordun Jet Dine, Gabon Tolumu, Bella Shorta, Nimesurago, Moody Nibari.
Tabime, Leshi, Chimaro. ကဘာပေါ်မှာပင်လယ်အပူချိန်စုစုရွာရွာမြင့်တက်မလာအောင်ကာကွယ်ရေးလိုအပ်ချက်တွေကိုဆောက်ရွက်နေတာမရှိဘူးဆိုပြီးလဲတိတ်မှန်ပညာရှင်တွေကပြောဆိုကြပါတယ်ရှင်။မသိင်ထိုက်ပါရှင်။ VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့တိတ်သချင်းတွေတောင်းဆိုခြင်းနဲ့ဆိုရင်
ဟောင်ကောင်မှာတော့ဒီကနေ့ဆန္ဒပြပွဲနှစ်ခုဖြစ်ပွားခဲ့ပြီးတော့ဆန္ဒပြတဲ့သူတွေထောင်ထဲချီပြီးတော့လမ်းတွေဘက်ကိုထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒါဟာမနေ့ပြန်လုံးမဲ့အထွေထွေသပိတ်မတိုင်ခင်မှာဟောင်ကောင်ပြည်သူတွေဘက်ကအခုလိုဆန္ဒပြခဲ့ကြတာပါ။မနေ့စနေနေ့ကလည်းဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ထိတိုက်တွေ့ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကဆန ို့မော်တော်ဒီမော်30နှစ်ဒီမော်ခရကနေတည်ဆုံးသူဦးရေဟာ25ယောက်ထိရှိသွားခဲ့ဖြစ်ပါတယ်6ယောက်ကတော့ပျောက်ဆုံးနေသေးဖြစ်ပြီးကယ်ဆယ်ရေးသမားတွေကတော့ဒီကြမ်းတမ်းလာတဲ့အဲ့ဒီပင်လယ်ပြင်နေရာမှာနောက်ထပ်ရုပ်လောင်းတွေရှာဖွေတွေ့မလားဆိုပြီးတော့ဆက်ပြီးတော့ရှာဖွေနေတယ်လို့ဖိလစ်ပိုင်ရဲကပြောပါတယ်အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းပေါ်ကလျှက်စစ်တာပြီးဆက်ယုံတချို့မှာလျှက်စစ်တာဖြန့်ပြင်းမှုပြဿနာဖြစ်ခဲ့တာကြောင့်မြို့တော်ဂျကာတာနဲ့အဲ့ဒီအနီးအနားကပြည်နယ်တွေမှာလျှက်စစ်တာတွေပြတ်တောက်သွားခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ PLN လျှက်စစ်တာပြီးကုမ္ပဏီကဒီနေ့ပြောကြားလိုက်ပါတယ်အရနိုင်ငံတချို့ကိုယင်းနယ်တွေခိုးထုတ်နေတဲ့ပြည်ပကယင်းနယ်တွင်တင်ပေါ်ဒဇင်းကိုအီရန်ဒေါ်လာရင်းအစောက်တက်ကဖမ်းဆီးလိုက်တယ်လို့အီရန်အစိုးရရုပ်သံလိုင်းကကြေညာလိုက်ပါတယ်ဒါပြင်တင်ပေါ်မှာပါလာတဲ့တင်ပေါ်သား9ယောက်ကိုလည်းဖမ်းဆီးထားတယ်လို့ဒီနေ့မှာပြောကြားလိုက်ပါတယ်စီးရီးယားနိုင်ငံအနောက်မြောက်ပိုင်းအစ်တလီပြည်နယ်မှာအပြစ်ခတ်ရဆဲမှုကြေညာခဲ့တဲ့ပေါ်အမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်။မနေ့စနေနေ့ကကစားခဲ့တဲ့ဘောလုံးရာသီကြိုချေဆန်းပွဲမှာတော့မန်ချက်စတာယူနိုက်တက်က AC မီလန်တင်းကိုအနိုင်ရသွားပါတယ်။မန်ယူနဲ့ AC မီလန်တို့ပုံမှန်ကစားချိန်အတွင်းငါးဂိုးစီတည်ဖြစ်နေလို့ပယ်နယ်တီကစားကြတာမှကန်ကြတာမှမန်ယူက၅ဂိုး၄ဂိုးနဲ့နိုင်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချက်ကိုကိုရနိုင်ပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆူမုံဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ LZBL Chayet ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်တဲ့ U Radio အစီအစဉ်ပြီးပြီးချင်းမှာ Intel Set 17နဲ့ Mia Set 3ဂျိုလူတို့ကနေထုတ်လွှင့်ပေးမယ် VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအပိနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်2နာရီအကြာည9နာရီအစီအစဉ်တွေမှာကျမတို့တခါပြန်ဆုံကြအောင်ပါရှင်။အများအောင်ပါ
This program has come to you from the Voice of America, Washington.